မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကအင်တာနက်လွတ်လပ်ခွင့်ဟာ12နှစ်ဇက်တိုက်ကြာဆင်းနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကြီးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။လက်ရှိအချိန်အထိလည်းအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကပြည်내နဲ့တိုင်းဒေသတချို့မှာအင်တာနက်ပိတ်ပင်ကန့်သတ်ထားတာတွေကြောင့်ပြည်သူတွေရဲ့နေစဉ်လူနေမှုဘဝတွေမှာအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကတင်ပြပေးထားပါတယ်ရှင်။
အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကတိုင်းနယ်ပြည်နယ်တချို့မှာအင်တာနက်လိုင်းတွေကိုလုံးဝပိတ်ပင်ထားတာရှိသလိုအင်တာနက်မြန်နှုန်းလျှော့ချတာတွေလည်းရှိနေပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်မှာဆိုရင်လည်းအာဏာသိမ်းပြီးကတည်းကအခုချိန်ထိအင်တာနက်လိုင်းတွေတုံးမြတာကြောင့်နေ့စဉ်လူမှုဘဝမှာအခက်ကြုံနေရတယ်လို့ပလောဝဒေသခံဆလိုင်းတင်အောင်ကပြောပါတယ်။န
ေနေတော့ဖွဲအဓိကတော့မျက်စိပိတ်ခတ်တယ်လို့ဖြစ်တယ်နော်။နိုင်ငံနဲ့ဆက်ရှိတယ်နေတော့မမီဘူး။မျိုးရေးအင်္ဂါရဲနဲ့မမီဘူးလို့နောက်ဆိုကြတဲ့တော့ဒီလိုကအနေနဲ့ခွင့်ရပါလို့မို့ရတော့တဲ့စီကွာရဲ့ဘလို့မောင်းနေရောဘလို့ဆိုတော့နောက်ချနေရောဘလို့မလို့ဖွင့်ကျုံမျိုးစီးတွေလည်းမမြင်တော့ရှိတတ်ဘူးလေဘလို့ကအဲ့ဒီတော့
ဒါအပြင်ရခိုင်မြောက်ပိုင်းမှာဆိုရင်လည်းပြီးခဲ့တဲ့2019ဟာဆာလို့တစ်နှစ်ကျော်ကြာအင်တာနက်ပိတ်ပင်တာခံခဲ့ရတယ်လို့နောက်ပိုင်းပြန်ဖွင့်ပေးရဆိုပေမဲ့လက်ရှိအချိန်ထိအင်တာနက်သုံးလို့မရတဲ့နေရာတွေရှိနေသေးဖြစ်တယ်လို့အသုံးပြုလို့ရတဲ့နေရာတွေမှာလည်းအကန့်အသတ်တွေနဲ့ခက်ခဲနေသေးတယ်လို့ရခိုင်ဒေသခံအမျိုးသမီးတူဟာပြောပါတယ်
။ပြောရမလဲမြန်မာနိုင်ငံလုံးကတုံ့ပြန်နေရတဲ့အနေအထားရှိပေါ့နော်ဒီအနာသိမ့်ပြီးနောက်ပိုင်းတို့ကဟိုဖိုးကြီးပြန်မရအောင်လုပ်လိုက်တာမျိုးပေါ့သူအဲ့ဒီမှာဆိုရင်ဒီမျိုးလုံးဝလိုက်သုံးလို့မရတဲ့အနေထားရရှိတဲ့ MPD လုံးဝလိုက်မကောင်းဘူးအဲ့လိုမျိုးဖြစ်တာရှိပါတော့။ပြီးတော့ဒီတချို့ mobile data နဲ့ဆိုရင်ဒီ net ဖက်ဒီမှာကကွန်ပျူတာတွေဝင်မရဘူးမျိုးသုံးမရအောင်တော့ပိတ်တင်ထားရရှိရပေါ့။ပြီးတော့ဒီကျွန်တော်တို့ဒီ wifi ဟုတ်ပဲဒီမျိုး mobile data နဲ့ဖုန်းအဲ့လိုမျိုးဖုန်းသုံးမယ်ဆိုရင်ပေါ့နော်။ VPN software တွေအဲ့မျိုးသုံးရရရှိရဲ။ဒီ high pack ကတခုဆိုတာကကျွန်တော်က VPN ကိုအဲ့လိုမျိုး VPN software တွေပိုင်းဒီဖုန်းတွေတန်ယူတာတွေအဲ့မျိုးရှိတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တိုက်ပွဲပြန်ဖြစ်ပွားနေတဲ့ဘူးတီတောင်မောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာဆိုရင်အင်တာနက်အပါအဝင်ဆက်သွယ်ရေးလိုင်းတွေကိုမကြာခဏပိတ်ပင်တာခံရတဲ့အကြောင်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်းအတွင်းကမြို့နယ်တချို့မှာဆိုရင်လည်းအခုချိန်ထိအင်တာနက်လိုင်းတွေတုံးမရဘူးလို့စကိုင်းတိုင်းဒေသကြီးဒီပဲရင်ဒေသခံတူကပြောပါတယ်
။အခုတော်တော်ကြာပြီအင်တာနက်တုံးမရတာလိုင်းကမကောင်းဘူး။တိုင်းရတာကတော့ပုံလိုက်တော့မကောင်းဘူးအင်တာနက်ကတော်တော်ကြာပြီဆိုတော့အခုငါအနာတိတ်မိကြတဲ့နဲ့ကြာလိုက်အဲ့ဒါဟိုကအင်တာနက်ကအနာတိတ်မိကြတဲ့နဲ့ဖျက်ပြေတော့အခုပဲဆိုလို့ချင်းတော်တော်ဝကြတဲ့ငါတို့ကတော့ဒီကိပေးတွေပါရနေရောအကုန်တရားနဲ့တရားထုတ်ကြတာမန်နေတယ်ထုတ်ကြတာအခုရအောင်ဘာမှမရမရတော့ဘူးငါတော့တည်တည်နေနေအကုန်ကိုကြည့်တော့မရတော့ဘူးကျန်မာရတဲ့ပဲဖြစ်ပါရဲမကိုကြီးရင်ကြီးရင်မရတော့ဘူးအဲ့ဒါလည်းမသိနိုင်တော့တော်တော်ဟုတ်ဆိုပါတယ်အာ
နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့ Freedom House ရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်5မှတ်ထိုးကျသွားပြီးပြီးခဲ့တဲ့နှစ်နှစ်အတွင်း19မှတ်ကျဆင်းသွားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website ထောက်နေရာကျော်ပိတ်ပင်ခံခဲ့ရတယ်လို့လူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလုံဆောင်ခဲ့တဲ့အကြောင်းအစီရင်ခံစာကရေးသားထားပါတယ်ခင်ဗျာ